ထိုင်းနိုင်ငံတူဝနာဘူမိလေးစိမ့်မှာဒေါ်လာအတူတွေတည်လာတဲ့ဆိုပြီးပြီးခဲ့တဲ့ဖေဗရူလာကဖန်စီအေးအေးယူခံခဲ့ရတဲ့မြန်မာအမျိုးသမီး၄ဦးတည်းကကြံနေတဲ့၂ဦးကိုဒီကနေ့ထိုင်းအာဏာပိုင်တွေကပြန်လွှတ်ပေးလိုက်ပါတယ်။ဝေယံထူကုမ္ပဏီကရောက်လာတဲ့ဝန်ထမ်း၄ဦးဖြစ်ပြီးသူတို့တည်လာတဲ့လေစိတ်အပြငွေရှိုးမနီထဲမှာဒေါ်လာအတူတွေပါလာတယ်ဆိုပြီးဖန်စီခံခဲ့ရတာပါ။၂ဦးကိုတော့ဧပြီလအတွင်းဒန်ဂျေးနဲ့ပြန်လွှတ်ပေးခဲ့ပြီးကြံတဲ့၂ဦးအပေါ်ဆွဲဆိုထားတဲ့ဒေါ်လာအတူလုံဆောင်တဲ့ဆိုတဲ့ဆွဲချက်ကိုလည်းပြန်ရုပ်သိမ်းပေးလိုက်ပါတယ်။မအေးမာကပြောပြပေးပါမယ်ရှင
်။ထိုင်းနိုင်ငံထဲကိုပြီးခဲ့တဲ့ဖေဖော်ဝါရီလမှရောက်ရှိလာခဲ့တဲ့မြန်မာနိုင်ငံသား၄ယောက်ဟာမြန်မာပြည်ကဝေယံထုကုမ္ပဏီကရှိုးမန်းနီပြဖို့ပေးလိုက်တဲ့ဒေါ်လာအတုတွေကြောင့်ထိုင်းနိုင်ငံသုဝနဘူမိလေးစိတ်မှာထိုင်းအနာပိုင်ရဲ့ဖမ်းဆီးခြင်းကိုခံခဲ့ရတာပါ။အဲ့ဒီအမျိုးသမီးတွေကတော့မတ်တန်းယူမေ၊မတ်ဖြိုးစာဝေ၊မတ်လင်းလင်းဝေနဲ့မတ်ခင်ယူမေတို့ဖြစ်ကြပါတယ်။အသက်22နှစ်အရွယ်မတ်တန်းယူမေနဲ့အသက်25နှစ်အရွယ်မတ်ဖြိုးစာဝေတို့နှစ်ဦးကတော့ငွေဒဏ်နဲ့အေဘီလာကလွတ်မြောက်ခဲ့ပေမဲ့နောက်ထပ်နှစ်ဦးဖြစ်တဲ့မတ်လင်းလင်းဝေနဲ့မခင်ယူမီတို့ကိုတော့ဒေါ်လာအတုလုံမှုနဲ့တရားဆွဲဆိုထားတာကြောင့်မြန်မာအလို့သမားတန်အရာရှိနဲ့ထိုင်းရှိနေမြန်မာရှိနေတို့ကစမုပရာကန်တရားရုံးမှာကန့်ကွက်မှုလုပ်ခဲ့ပါတယ်။ဒေါ်လာအတုလုတ်တယ်ဆိုတဲ့တက်တေမခိုင်မာတဲ့အတွက်ပြန်လွတ်ပေးခဲ့ရတယ်ဆိုပြီးမြန်မာတန်ရုံးကိုကိုစားပြုပြီးဥပဒေရေးရာကိစ္စတွေကိုထိုင်းရှိနေနဲ့အတူကူညီဆောင်ရွက်ပေးနေတဲ့ရှိနေဦးအောင်မျိုးတန်းကပြောပါတယ်
။ဒီကလေးနှစ်ယောက်ကပမာဒီကပုံတင်မထားခြင်းရှိတဲ့ဝင်ဒီကုမ္ပဏီကပို့လိုက်တာလို့ပြောတယ်။ဟုတ်ကဲ့လိုက်ပို့လိုက်ပြီးတော့ဒီကြတော့လေမြန်ငွေကြေးရှုမန်းနေကြခဲ့ရင်လေလက်ကြီးစာအိတ်ဖြစ်တဲ့အဲ့ဒီအိတ်ကိုထုတ်ပြအဲ့ထက်မှဒေါ်လာတွေပါတယ်လေဒေါ်လာ5000 5ရွေစီပါတယ်။ဖြည်းဖြည်းတော့ဒေါ်လာတွေ့တယ်အဲ့ဒေါ်လာကိုအတူရှိစစ်စစ်တဲ့အခါမှာအတူဖြစ်တယ်။အဲဒါကြောင့်မို့ဒေါ်လာအတူမှုလိုက်ကဟိုကသူတို့တွေဟိုတရားစွဲခံရတယ်။243နဲ့244အင်ဖောင်းသူတို့လက်ဝဲတွေ့ရှိသူတို့ဒါအတက်တာမရှိဘူး။ဒါပေမဲ့240ဆိုတော့ဒေါ်လာကိုအတူပြုတ်ပဲဆွဲတဲ့ခါထမှာအင်ကဲတို့ကဖြည့်ရှင်းရတာအချိန်ကြာသွားတာပေါ့လေ။ကြာပြီးတော့မှအခုဟိုပေါ့ရှေ့ရဲ့6လကမှအဲ့ဒီအမိန့်ချလာ
။သူတို့ကိုဆွဲဆိုထားတဲ့ပုံမှတ်တွေအရထောင်တန်2နှစ်ခွဲသို့မဟုတ်ငွေဒဏ်အဖြစ်ဘတ်ငွေ5000အထိကြာခံရမှာဖြစ်ပေမဲ့သူတို့ဟာလူဝင်မှုကြီးကြပ်ရေးအချုပ်ထောင်မှာ6လကျော်နေထိုင်ခဲ့ရတာကြောင့်ဒဏ်ကြေးမပေးရတော့ဘဲပြန်လွတ်ပေးလိုက်တယ်လို့လည်းဆိုပါတယ်။
အချုပ်ရမှာတရက်ကို900ငွေတက်မှတ်ပြီးတော့ဆိုတော့သူတန်ငွေ5000ချတာလေဟိုပေါ့ဘာမှပြီးစရာမလိုတော့ဘူးပေါ့။အင်းတောင်းကြတော့အစမှုပကံကအချုပ်တောင်းမဲ့ပို့တယ်ပြီးတော့အခုကအဒီငယ်ဆက်ကနေပြီးတော့ပဲအဒီအချုပ်ကျထုတ်လိုက်ပါလေ
။ပထမဆွဲဆိုထားတဲ့ပုံမှတ်ဟာထောင်နဲ့တသက်တကြွန်းထိကြောက်ရွံ့နိုင်တဲ့အတွက်သူတို့ကိုမြန်မာတန်ယုံကလိုက်ပါဆောင်ရွက်ကူညီပေးခဲ့တာလို့လည်းဆိုပါတယ်။အခုချိန်ထိတော့သူတို့ကိုဒေါ်လာအတုပေးလိုက်တဲ့မြန်မာနိုင်ငံကကုမ္ပဏီကိုတော့အရေးယူဆောင်ရွက်တာတွေမတွေ့ရဘူးလို့လည်းရှင့်နေဦးအောင်မျိုးတန်းကပြောပြခဲ့ပါတယ်ရှင်။